တာဥစဉ်တည်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့အခက်ကြုံရတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးကိုအခုကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲကဘယ်လောက်ထိထိခိုက်စေမလဲဘယ်လောက်ထိပုံမဆိုးရွားကြဆင်းသွားစေမလဲဆိုတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီကိစ္စကိုမပြောခင်အခုစီးပွားရေးအခက်အခဲကဘယ်လောက်ထိငယ်ဆိုင်တယ်လဲပြဿနာဘယ်လောက်ကြီးမလဲဆိုတာအရင်ပြောပါအောင်ခင်ဗျာ
ကိုလက်ရှိအနာသိမ့်လိုက်တဲ့ဖေဖော်ဝါရီလတည့်ကစပြီးတော့တိုင်းပြည်စီဝါရီကဒါကတလုံးနဲ့သုံးရမယ်ဆိုတော့ကြောက်ထဲကိုရောက်သွားပါပြီ။ဘာကြောင့်လဲဆိုတော့ခင်ကတနာကတိုင်းပြည်ဒီမိုကရေစီလမ်းကြောင်းကိုသွားနေပြီးကဘာကြီးနဲ့စီဝါရီအဖြစ်နိုင်ငံရေးအဖြစ် open လုပ်ပြီးတော့မှဆက်ဆံတဲ့အခြေအနေအားလုံးကိုပြေးလိုက်တဲ့အကျိုးဆက်ကြီးအရေးကြီးတစ်ခုလည်းမဟုတ်ပါဘူး။တိုင်းပြည်ရဲ့ထုတ်လုပ်မှုတွေ၊ကုန်သွယ်မှုတွေ၊ကုန်သွယ်မှုဆိုတာပြည်တွင်းပြည်ပကုန်သွယ်မှုအပအဝင်နိုင်ငံတကာနဲ့ဆက်သွယ်ငွေကြေးစီးဆင်းမှုအစပြည်တွင်းငွေကြေးသုံးအားလုံးဒီနောက်လက္ခဏာကိုဆောင်းသွားမှဖြစ်တဲ့အကြောင်းတိုင်းပြည်ရဲ့စီးပွားရေးဟာအချို့ပြောရရင်တော့ကြောက်သေးကိုထိုးစင်သွားလို့ပြည်သူလူထုကတော့လွန်မတန်တိုင်းစသိကြီးမားတဲ့စီးပွားရေးပြန်ကိုခံရပြီလို့ပြောလို့ရပါတယ
်။ဒါမဲ့ရှင်တို့ကလည်းပဲအဲဆစ်ဆူရဆဆက်တနည်းအားဖြင့်စစ်တပ်ကြောင်းနောက်ကတူရအဆူရဆဆက်ပြောရတာကဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံဟာစကြဝဠာနိုင်ငံသတ္တန်ကပုစုံကြီးစီးရဲစကြဝဠာထက်ကုန်နေစီးရဲတဲ့ကြောင့်ပြည်သူကပြတဲ့အစင်းတော့မရောက်ဘူးငါတို့ဆက်လက်ပြီးတော့ survive လုပ်ခံရဲဆိုတော့ပြောကြပါရဲအဲ့ဒါတော့ဘယ်လောက်မှန်ပါလဲအခုချိန်မှာ
အဲ့ဒါကတော့သူတို့အာနာဒီရဲ့ဘုရားမှန်ပါတယ်ဆရာဘာကြောင့်လဲဆိုတော့ဥနေဝန်ခေတ်ကစပြီးတော့မှ62ခုမတိုင်ခင်ကပါလီမန်ဒီမိုကရေစီကတိုင်းပြည်အလုံးမတားရှိတော်ချက်မှာအချမ်းသာဆုံးတဘာဝပြန်လာတာလေအပေါ်ဆုံးဆိုတော့အဲ့ဒီကထောက်ပေးတဲ့အားကသူကတောင့်ခံနိုင်ခဲ့တယ်ဆဖိုင်းဖြစ်ခဲ့တာပေါ့ဒါပေမဲ့ကမ္ဘာကြီးနဲ့သူက isolate လုပ်ခဲ့တာအကုန်ဖြတ်တာနိုင်ငံရေးစီးပွားရေးအကုန်ဖြတ်တာအဲ့ဒါကဖြစ်တော့အဲ့ဒီကျွန်တော်တို့အချမ်းသာဆုံးနိုင်ငံကနေနောက် LDC ဖြစ်ခဲ့တယ်ဘယ်နဲ့ကြောင့်ဖြစ်ကြတော့ဒါတစ်ချက်နောက်ခုနဆရာပြောရတဲ့အချိန်မှာစိတ်အာဏာကြီးဒုတိယမျိုးဆက်ကနော်ရှင်းဆက်ချက်အာဏာသိမ်းတော့လေဥနေဝန်လာတော့တိုင်းကြီးကမချမ်းသာတော့ဘူးသို့တော့ natural resource ရှိတယ်ဆရာရဲ့ပစ်ပြေရှိတယ်နော် gas ကထွက်လာတယ်တော့ရင်းနှံနေရှိရဲဆိုတော့အဲ့ဓာရီအားလုံးကသူတို့အသက်ရှင်မှုအတွက်မသိုံတမယ်ပေါ်ဆက်ဆက်နိုင်ရပါလေဆက်ပါလေဆိုတော့ပြည်သူတွေကတော့ဒီ layer set ကြီးကိုချိန်ခံတဲ့ကိုဝန်စာကိုဖူလုံတဲ့အဆင့်ခေါ်တာပေါ့ subsidence level ရှိတဲ့ economy ရနေမှာမတက်တဲ့အပြင်ပြန်ပြန်ကျလာတယ်အဲ့ဒီအချိန်မှာသူတို့ဘာလုပ်လဲဆိုတော့ဒါပြောရမယ်ဆိုရင်တော့စီးပွားရေးသဘောအရပြောရင်အဲ့ဒီဒုတိယစစ်အာဏာရှင်အုပ်စုကနည်းနည်းသူတို့အကျိုးစီးပွားလဲကြည့်တယ်နည်းနည်းလူတွေလည်းတော့ကဘာကြီးကလည်းပြောင်းတယ်သူရဲ့လဲဆိုတော့တော်တော်ဆွဲတာမဟုတ်သူတို့အတွက်ဆရာခရိုဒီလူလန်းစားကိုမွေးပြလိုက်တယ်ဆရာတို့ပြီးတဲ့အချိန်အဲ့တော့ခရိုဒီတွေကတိုင်းပြည်ရဲ့စီးပွားရေးလုံခြုံရေးပြီးမှအသက်ဆက်နိုင်မှုအတွက်ဥပိုင်လီမိတက်နဲ့တော့စီးပွားရေးကော်ပိုရေးရှင်းက joint venture လုပ်ပြီးတော့မှသူကတစ်ဖက်ကလည်းသူတို့ချောင်းအောင်လုပ်တယ်ခရိုဒီလူလန်းစားကိုလည်းမွေးထုတ်လိုက်တယ်အဲ့လိုနဲ့ဆိုရချင်ဒါပေမဲ့ပြည်သူတွေကငတ်တဲ့လူတွေကယူရီးယားမှာ၃နေသန်းနော်မလေးရှားမှာ၃နေသန်းဒါကတည်းကပေါ့လေအဲ့လိုသွားကြည့်တော့မှနော်တိုင်းပြည်ရဲ့ကဲအရင်မြစ်ဖြစ်တဲ့လူသွားအရင်လည်းသွားရင်ရောင်းရတာအဲ့ဒီအခြေအနေဖြစ်ခဲ့တဲ့ကြောင့်သူတို့ survive ဖြစ်တာပါအ
ဲ့ဒီတော့ smart music ဥမေဝင်းနဝီဒုတိယ music သူတို့တွေကဘယ်လို survive ဖြစ်အောင်လုပ်ခဲ့လဲဆိုတော့အခုဆရာအသုံးနှွှင်းဆိုတတိယ music လို့ခေါ်ရမလားဦးဆရာမသိတဲ့ပုံစံတွေဆိုတော့ဒီလူတွေရဲ့အခြေအနေကတော့သူတို့နိုင်ရှင်ဘယ်လိုနေလဲဆရာ
အဲ့ဒီလူတွေရဲ့ music ကတော့နောက်ဆုံး music ဖြစ်သွားပြီမနိုင်တော့ဘူးပထမ music မှာတော့ဥနေဝင်းကြီးကလေလေလေလေဗျာလက်ပတ်တော့ပြည်သူတွေကဥနေဝင်းကကောင်းမဲ့ channel ပေါ့လေစောင့်ကြည့်တာနော် channel စင်မို့လို့စောင့်ကြည့်စောင့်ကြည့်တော့ဥနေဝင်းလည်းခုနကျွန်တော်တင်ပြခဲ့တဲ့ဟိုအရင်ပါလီမန်ခေတ်ကသူကလက်ကြံလေးတွေနဲ့သူကတောင်းခံပြီးတော့တောင်းတိုင်လေးတွေနဲ့ရခဲ့တဲ့အခါကျတော့လူတွေကမျက်စိလည်တာပေါ့ဆရာရဲ့ဒါတော့88ရောက်တဲ့အခါကျတော့သူဒုက္ခရောက်တာပဲမဟုတ်လားဆင်းနေတယ်လှည့်နေရဒါဒါတည်းလေဒုတိယကျင်းကြတဲ့အခါကျတော့ဒီပေါ်မှာပဲအခြေခံတာပဲဆရာသာတိုင်းထုတ်ရောက်ပြီးတော့မှသွားခဲ့တာဒီမျိုးစက်ကြတော့ဒီလူလူတွေကမယုံတော့ဘူးဆရာဒုတိယမျိုးစက်မှာကကြီးသူကမယုံလုံးလုံးတော့တော့ထားပါတော့အကြမ်းမင်းပြောရင်အခုကဒုတိယရှိရင်90လောက်ကလုံးဝလက်မခံဆရာကလည်းသူတို့စစ်တပ်နဲ့ဘောင်းမှလည်းခရိုနီပဲရှိတယ်။ခရိုနီကြောင့်ဖွက်လာပြီဆရာကြီး။လူတို့လူဒန်းသားအလုံးကအထူးသဖြင့်ပညာတတ်တော်တော်များများကျွန်တော်တို့ပညာတတ်လူဒန်းသားကတော့ပြောရင်တက်လာတဲ့ဆူအကိုသူကဝန်တန်းညင်နေပေါ့နော်။တန်မိုးတာလေးတွေရှိခဲ့တဲ့ခါမှာအခုကဆရာ CDM ကြည့်ပါ။ကျွန်တော်88မှာ CDM လုတ်ခဲ့တာမအောင်မြင်ဘူးဆရာ။အခုကအလုံးက CDM မှုသူတို့ဘာမှမရှိတော့ရန်ရိုက်ရက်သွားတဲ့ချက်။နောက်တစ်ခုကတောင်းလို့ရတာမှအရင်တုန်းကမျိုးဆက်နှစ်ခုလုံးမှတောင်းလို့မှတော်လိုင်းမှမပါခဲ့ဘူးဆရာ။အခုကတောင်လူလေသမားကပြွာရီတော်ဒီမှာဆရာကြီးအားလုံးမြင်တဲ့အတိုင်းပဲအဲ့ဒါကလုံးဝမရတော့ပါဘူးဒါချက်နောက်တစ်ချက်ကသူတို့ကနဒုတိယမျိုးဆက်မှာတောက်တိုင်လုပ်ခဲ့တဲ့စစ်တပ်ပိုင်စီးပွားရေးပေါ့ကိုရီးယားစစ်တပ်စီးပွားရေးကိုပြည်သူလူထုကဘူးတစ်ပိတ်ခေါင်းပြီးတော့မှလုံးဝပွိုင်းကောက်လုပ်သွားပြီဆရာ ်နော်အဲ့တော့သူတို့ရဲ့ကြိုးကပြတ်သွားပြီဒါတစ်ချက်နောက်တစ်ချက်ကနိုင်ငံတကာကတော့အစနဲ့သူတို့ track the sanction ခံခဲ့ပြီးပြီပေါ့လေသို့တော့အခြေအနေအချိန်ကြီးအရင်နဲ့ပြောင်းသွားပြီးတော့မှသူတို့ရဲ့စစ်တပ်ပိုင်နဲ့စစ်တပ်ရဲ့ဒီမှာဒီဝိုင်းတွေကိုလုံးဝဆက်ဆံမလုပ်တော့ဘူးဘွိုင်းကောင်လုပ်တဲ့အပြင်အဲ့ဒီအစိုးရရန်နေရာကြီးကိုလက်ပတ်နိုင်အောင်ဘတ်ဂျက်ပေါ်ဆရာရဲ့အကြံဉာဏ်ကြောရင်တော့ငွေကြီးရနိုင်တဲ့နီးလန်းနေရာသူတို့မှမရတော့ဘူးဆရာဒီချက်လာတော့မှသိပြီလားလေရေဗင်းနီးပေါ့
ဟုတ်ကဲ့
ဝင်ငွေကအကွင်တောက်ကရတာကိုအကွင်ကပြတ်သွားတဲ့အခါမှာသူတို့ကတော့လုံးဝအရင်လိုသက်လိုကိုတောက်ခံနိုင်မဲ့လမ်းမရှိတော့ပါဘူးဆရာ
ဟုတ်ကဲ့သူကဒီလိုစီးပွားရေးဆွေးနွေးကြဆင်းလာမှုဟာအခုလောလောဆယ်နိုင်ငံရေးကိုဘယ်လောက်ထိရိုက်ခတ်နိုင်ပါလဲပြည်ပနိုင်ငံရေးကိုဒါပြည်သားဖိအားတွေဖယ်ထားလိုက်ပါလေအဲ့ဒီမြန်မာနိုင်ငံမှာသာဝန်ကြီးအခက်ခဲကျမေတံပိုးကြဆင်းတာအဲ့ဒီလောလောဆယ်မှာလူတွေတိတ်ငြိမ်းနေကြတယ်ပြောနေကြတယ်ကိစ္စကြီးမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လောက်ထိရိုက်ခတ်နိုင်မယ်ထင်ပါလဲဒီစစ်ကောင်စီအနေနဲ့အချိန်ဆက်ပြီးဆွဲပြီးတော့တိုင်းပြည်ကမငြိမ်သက်သေးဘူးငါတို့ဆက်နေရမယ်ဆိုပြီးအကြောင်းပြစရာဖြစ်လာမလားသူတို့မဟုတ်လို့အုတ်ချုပ်လို့မရတဲ့အခြေအနေကိုများလုံးဝကြာဆင်းသွားနိုင်သလားဆဲတုံးတဲ့ကြားကြမှာ
ကျွန်တော်အမြင်ကတော့ဆရာဒီမှာနိုင်ငံရေးနဲ့ခုနနိုင်ငံရေးဆိုတာခုနအယူကြီးဥဆောင်မှုနဲ့ဒီလူတွေထောက်ခံနိုင်ငံတကာအားနဲ့တော့တဝက်လောက်ရှိမယ်ဆိုရင်ဒီပွားရေးဒုက္ခရောက်တဲ့ဟာကအဲ့ဒါကိုပတ်မိုးတဲ့နောက်တဝက်လောက်လာပါလိမ့်မယ်ဆရာဒါလေးကိုနည်းနည်းလေးကျွန်တော်ချက်တင်ပြရပါရစီဘာကြောင့်လဲဆိုတော့80 90နောက်ပိုင်းဥပိုင်ဒီမီဒီယာနဲ့စီးပွားရေးကော်ပိုရေးရှင်းဖွဲ့ပြီးတိုင်းပြည်ရဲ့စီးပွားရေးခုံရင်းလုံးကြီးအုပ်ခဲ့တာကျွန်တော်လုံခဲ့တဲ့15ဆောက်ကတက်တာပေါ့လေအဲဒီကကြမ်းမြင် data တွေကရတဲ့အပေါ်မှာတွေ့ရင်တိုင်းပြည်ရဲ့လေးပုံတစ်ပုံလောက်ကသူကလုံးကြီးအုပ်ထားတာဆရာကြီးတော့ဘာလို့ကျွန်တော်ရှင်းနေပုံများနေလဲဘာလို့ကျွန်တော်တို့ဥပိုင်တို့ဘာလို့ USCCI တို့ဘာလို့ဆိုတာတွေကသူတို့လူတွေဒီလူတွေကတိုင်းပြည်စီးပွားမှာ40အခန့်ကျုံတော့ကြီးစုထားရင်တော့အဲ့ဒါကလုံးဝကျွန်တော်ခုနပြောဘူးသပိတ်နဲ့ဖြစ်ပြီဆရာနောက်တစ်ပိုင်းကနိုင်ငံတကာကုံတွေရေးတရုတ်ကိုအားပြုတာဆရာနော်ကျွန်တော်ပုံမှန်လေယာထုတ်ပုံပဲပို့တာဆရာဘာလို့ပဲလို့ကိုမကွေးရဆိုကြာကြည့်မောင်းအောင်ပို့တာနော်တရုတ်ကကူကလုံးဝကိုဗစ်ရောဂါလည်းပါတော့ဒီကုံတွေကြီးကလည်းပြက်ပြီဆရာရဲ့ထိုင်းလို့စင်ကာပူလို့စသည်ပေါ့ဒီကုံတွေကြီးကလည်းမကောင်းတော့နော်အိန္ဒိယဘက်ကလည်းပဲရလို့ဆင်သွားတာအဲ့ဒါလည်းမဟုတ်တော့ဘူးဆိုတော့ကုံတွေကြီးမှာဒါပြပကုံတွေကြီးကတော်တော်ဒုက္ခရောက်တယ်ဒါပေါ်လာဖိတ်ပါဘူးနောက်တစ်ချက်ကဒီလိုကုံတွေကြီးမှာယူနီတားဖို့အတွက်အင်တာနက်ဖိတ်ပေါ်ဆရာရဲ့ဒီမှာလေယာကန်နာကထွက်တဲ့ပုံလေးသဘာအပါဝင်အာလုံးပြီးနေပြီကစကိုင်းတိုင်းမကွေးတိုင်းနော်အဲ့ဒီနေရာဒီမှာရှိတဲ့လေသမားတွေကပြီးနေလည်းမသိနိုင်တော့ဘူးထွက်ပြီးနေရပြီးရွာကိုပြန်လာလို့လည်းမရတော့အဲ့ဒီထုံးလုံးမှကြာပြီအဲ့ဒါဆိုဒီလိုကုံတွေကြီးလည်းကြာမယ်ဒီနာကျင်ဘောတော်တက်လည်းချလာမယ်အခါမှာပြဿနာမျိုးစုံတက်လာရင်သူဘယ်လောက်တောင့်ခံနိုင်မှာလဲဆရာဒါကြောင့်မလို့ဒီချိန်မှာစီးပွားရေးအပြင်ထိုးနှက်ချက်ပဲပြောနော်သူတို့ရဲ့တောင့်ခံနိုင်မှုကလုံးဝမရှိတော့နိုင်ငံရေးနဲ့စီးပွားရေးဆက်နွယ်ရေးအပိုင်းမှာစီးပွားရေးပြဿနာကိုဆိုးပါမယ်ပြီးအဲ့ခါမှာမိလာလေးပင်ထပ်တက်လာကလေးကငွေကြေးကြက်တော့ဗန်နဲ့ကစားတာကြီးဆရာပြည့်တဲ့တိုင်းလေနော်ဘိုးကံကိုလက်ကင်တို့လို့လုပ်ပြီးမှဗန်နဲ့ကိုဘယ်လောက်ပဲထိုးရမယ်ဆိုတော့ကန့်သက်ချက်ကြီးလောက်လာတဲ့အပြင်အခုဒေါ်လာတွေတော့ထုတ်ရောက်နေတာပြောတာတကယ်တော့ကျွန်တော်ကြားတဲ့သတင်းတွေကသူတို့ခရိုနီနဲ့သူတို့ရဲ့စစ်တပ်ကြီးကရှိတဲ့ငွေတွေကိုလဲတဲ့သဘောရှိတယ်ဆရာအဲ့ဒါကြောင့်မလို့တိုင်းပြည်ရဲ့စီးပွားရေးကဆိုးတဲ့ဆိုးလာပြီးတော့ပါသူတို့ပြုတ်ကြဖို့လမ်းတွေပထမမျိုးဆက်ဒုတိယမျိုးဆက်လို့တောင့်ခံနိုင်ကြလမ်းမရှိတော့ပါဘူးဆိုတာကျွန်တော်အကြံဉာဏ်တင်ပြတာပါဆရာ
နောက်ဒီညမှာစစ်ကောင်စီရဲ့ပြောခွင့်ရဖြစ်တဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့ခင်မှာဖြစ်တဲ့ဒီစီးပွားရေးအကြက်တဲကိုသူတို့တာဝန်ယူတယ်ဆိုပြီးတော့သူပြောသွားပါတယ်ရဲဝုံဝုံပဲတင်းတဲ့မှာပဲသူကသိနားလဲတာမဟုတ်ဘူးဒါပေမဲ့လေးလံနေရုပ်ပြောပါတယ်စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့ဒီကူကိုဆရာဘယ်လိုတုံ့ပြန်ပြောကြားလိုပါလဲသူနောက်ွယ်မှာနားလဲတဲ့စီးပွားရေးပညာရှင်တွေရောမရှိဘူးလားခင်ဗျာ
ရှိတဲ့အတိုင်းပဲတိုင်းပြည်စီးပွားရေးနေနေကမောက်ကမှဖြစ်လာပြီဥနေဝန်ကကုံတွေလည်းမျိုးထိုးတာမဟုတ်လားဆရာကုံတွေတိကျပုံစံလုံးတက်ပါတယ်ဟာဘုခင်ကြီးတို့လည်းအတူတူပဲနော်ဒီလိုလုပ်ခဲ့တယ်အခုကတော့ဒါလမ်းကသူမရတော့ဘူးမရတဲ့ကစကားတက်တာလည်းပါမှာပေါ့ဆရာရဲ့တပြားကြီးဟောမသုံးရင်တော့ကျွန်တော်တို့တောင်းဝင်ယူပါပဲကျွန်တော်တို့ကြောက်မှာဆိုဒါလေးတော့သုံးတယ်ဒါလေးကတော့သူကနည်းနည်းလေးပုံစံတောင်းတယ်လို့ကျွန်တော်မြင်တာသူတို့စိတ်ကြီးရှိလို့မဟုတ်ဘူးဒါပေမဲ့ပြဿနာကဘာလဲဆိုတော့သူတို့နောက်မှာရှိတဲ့စီးပွားရေးနဲ့ပတ်သက်တဲ့အကူအညီပေးတဲ့လူတွေချော့တဲ့လက်တွန့်ပုံကြီးတချို့ကလည်းတော့သူတို့ရဲ့စိတ်အာဏာရှင်ဇယိုက်တိုင်းနဲ့သူထင်ရသူလောက်တာဖြစ်တော့သူတို့ရဲ့ဩဇာလည်းရှိမှာမဟုတ်ဘူး။နောက်တစ်ခုကပုံမလင်းလင်းပြောတော့မယ်ဆရာရဲ့။တကယ်ကြောင်းကျင်တဲ့တကယ်နော်နိုင်ငံတကာအဆင့်ကြီးတဲ့ပညာရှင်တွေကသူတို့ကမရှိတော့ဘူးဆရာ။တုံးလက်ကိုက်လုပ်ပဲတန်းတော့တယ်။အဲ့ဒါကြောင့်သူတို့က policy ဘိုင်းနဲ့အားနေတယ်။ဟာဘာကြောင့်ကျွန်တော်ပြောလဲဆိုဥပမာတစ်ခုထောက်ပြပါနော်။ဒေါ်လာဈေးတွေတက်တယ်။ဘာလို့တက်တယ်လဲဆရာ။ဒေါ်လာဈေးတက်တဲ့အခြေခံအကြောင်းရင်းကသူတို့ကဘဏ်တွေကိုသွားပြီးတော့ interview လုပ်တာ။ဘဏ်ကိုသွားငွေရချက်လာတဲ့ခါကျတော့ဘယ်လောက်ပဲထုံး ဒါလည်းမထုတ်ရဆိုတော့အဲ့လိုဆိုရင် तू ကဘုံမှန်ကိုရောက်ဆော့ပတ်ခိုင်းတာအဲ့ဒါကူက तू ပါနေပညာရှင်ရဲ့အခန်းကဏမကြည့်တော့ဘာကြောင့်လဲဆိုတော့ဘုံမှန်တောင်းနေတိုင်းပြည်ရဲ့စီးပွားရေးကို stable ကြီးအောင်ခင်ရတာဆရာဘလို့ထိမှလဲ तू ကmonetary policy လို့ခေါ်တယ်ငွေကြေး policy နဲ့ तू ကခင်ရတယ်ဆရာအချုပ်ပြောရရင်တိုင်းပြည်မှာရှိနေတဲ့ money supply ငွေကြေးပမာဏများလို့ရှိရင်ကိုယ်သိလို့မတက်အောင်ဘာလို့အောင်လဲအဲ့ဒီ money supply short ထားတယ်ဒီတုံးရတယ်ပေါင်းလို့လိုက်ထုတ်ကံပေါ်ဆရာရဲ့နောက်တစ်ခါပါလဲဆိုလို့ရှိရင်ကဲလို့ငွေကြီးကကျလာလို့ရှိရင်ငွေရိုက်ပြီးတော့ထုတ်ဘယ်လောက်ထုတ်ရမလဲဆိုတော့သူ့ရဲ့ technically တွားမှာရှိတယ်အဲ့တည်းတို့မလုပ်ဘူးဆရာဒါသူ့ရဲ့ပညာရှင်တွေအားနဲ့ပြတ်နေသူလှုပ်ရှားလှုပ်တာကပေါ်လွန်တာပဲအဲ့ဒီအချက်ကြီးကြောင့်ခုနလက်လာရှင်လဲမှာသူတို့ပြောကြတာအားရစကားအရာနဲ့ကြည့်ကောင်းအောင်ပြောတာလို့ကျွန်တော်ဒီလိုမြင်ပါတယ်ခုနပြောရင်တော့ miss manager ပြဿနာဖြစ်တဲ့ကြောင့်တစ်ခွက်ရောက်ပါလိမ့်မယ်